အစ္စရေးမှာစီးပွားရေးအချက်အချာတဲ့တယ်လီဖုန်းမျိုးကလေယာဉ်ဝင်းကိုမစ်ဆိုင်တုံးနဲ့မနေ့ကပြစ်ခတ်တိုက်ခိုက်ဒီကနေ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ယေမန်နိုင်ငံကဟူတီတပုံတွေကပြောဆိုပါတယ်ဟူတီတပုံတွေထိန်းချုပ်ထားတဲ့ယေမန်နိုင်ငံကဆန္နာနိုင်ငံတကာလေစိတ်ကိုအစ္စရေးဘက်ကလေကြောင်းကနေတိုက်ခိုက်ပြီးနောက်တနေ့မှလက်တုံပြန်တိုက်ခိုက်တာဖြစ်ပါတယ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲ Tedros Ghebreyesus ကဆန္နာလေစိတ်မှာကုလသမဂ္ဂလေနဲ့ပြန်လဲထွက်ခွာဖို့ပြင်ဆင်နေချိန်ဂျာတာပတိနေကလေစိတ်ကိုတိုက်ခိုက်ခံရတာဖြစ်ကြောင်းယေမင်လေကြောင်းပြန်တိုက်တာဝန်ရှိသူတွေကပြောကြပါရယ်ဒေါက်တာထက်ထရိုးစ်ဦးဆောင်တဲ့ကုလသမဂ္ဂကိုယ်စားလှယ်အဖွဲ့လေစိတ်ရောက်နေချိန်လေစိတ်တိုက်ခိုက်ခံရတယ်ဆိုတာကိုလည်းကုလသမဂ္ဂကအတည်ပြုပါရယ်အစ္စရေးဘက်ကတိမတိကိုတော့မရှင်းလင်းသေးပါဘူးအစ္စရေးနဲ့ယေမင်ဟာယေမင်တပုံတွေအခြားအပြန်အလှန်ပစ်ခိုက်တိုက်ခိုက်မှုတွေတိုးလာနေတဲ့အတွက်ကုလသမဂ္ဂကအပြစ်တင်ပြောဆိုခဲ့ပါတယ်။တောက်ကြနေမှာတော့ဟူတီတပုံတွေကဘင်ဂူရီယန်လေစိတ်အပါအဝင်အစ္စရေးရဲ့တယ်လီဗီမြို့ကိုပစ်ခတ်ခဲ့တဲ့အပြင်အာရေဗျပင်လယ်ကသင်္ဘောတစ်စင်းကိုလည်းပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ပြောဆိုခဲ့ပါတယ်။